စကိုင်းတိုင်းပလဲမြို့နယ်မှာစစ်ကောင်စီတပ်တွေရဲ့စစ်ဆင်ရေးတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေကဒေသခံတွေရဲ့နေအိမ်တွေကိုမိရှုဖျက်ဆီးတာလူရက်တာအရတားတွေကိုတပ်ပြတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီဆွဆွဲချက်တွေပေါ်စစ်ကောင်စီကငြင်းဆန်ထားပေမဲ့လည်းဒေသခံတွေကတော့စစ်ကောင်စီတပ်တွေရဲ့ဖျက်ဆီးမှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုမျက်မြင်ကိုယ်တိုင်တွေ့မြင်ခဲ့ကြရတယ်လို့ပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်စစ်ကောင်စီတပ်ဖွဲ့တွေထိုးစစ်ဆင်နေတာတလားလောက်ရှိလာပြီဖြစ်တဲ့ပလဲမြို့နယ်မှာလုံခြုံရေးတပ်ဖွဲ့တွေကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ဖျက်ဆီးမှုတွေကျူးလွန်နေတယ်လို့ဒေသခံတွေကပြောပါတယ်။ဖေဗူအာရီလ၄ရက်နေ့တောက်ချာနေ့ညကလည်းကိုင်းတွင်းရွာကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတူကအခုလိုပြောပါတယ
်။ကိုင်းတွင်းရွာကိုမီးရှို့တယ်ဗျ။ည9နာရီလောက်တည်းစမီးရှို့တယ်။ဒီဒီကမန်းတော့အခုချိန်တော့အတိအကျတော့မသိအောင်ပြောတော်တော်တော့များများအော်လို့ဒီဟာလောင်းမေကကျွန်တော်တို့အဲ့လိုမီးတော့ယူမြင်နေရတယ်ဗျ
။လေအစာဦးတွေဖြက်စီးခံရတာတွေပြင်အရသားတွေတက်ပြတ်ခံရတာတွေရှိတယ်လို့လည်းပြောပါတယ်။အင်းကန်ရွာနဲ့အုံနောက်ရွာကနေဖမ်းဆီးသွားတဲ့ရွာသား၄ဦးကိုလည်းလုံခြုံရေးတပ်ဖွဲ့တွေကပြစ်တက်ခဲ့တယ်လို့နောက်ထပ်ဒေသခံတဦးကပြောပါတယ်
။ဟိုမင်းနေနေအနောက်ဖျားမှာမိုင်းတလုံးကွဲတယ်။မိုင်းတလုံးကွဲတော့သူတို့လမ်းမှာတန်ရနဲ့ဖမ်းလာတဲ့ကြီးဝါသား၄ယောက်ပေါ့။ကိုရှင်းနေတာနေရောကိုနောက်ကနေရောအိတ်ကလေးနေရောကိုသူတို့ပြစ်တက်ပြလိုက်တယ
်တနေရွာနဲ့မင်းတိုင်ပင်ရွာတွေမှာလဲပြစ်ခတ်မှုတွေကြောင့်ဒေသခံတွေထွက်ပြေးချိန်မှာခြံရစ်ခဲ့တဲ့ပစ္စည်းဥစ္စာတွေလူရခံရတာတွေရှိတယ်လို့လဲပြောပါတယ
်တနေနဲ့မင်းတိုင်ကြီးရောကိုအိတ်နေရောကိုပြစ်စည်းပြီးလူရပေါ့ဗျာသူများတာကလေးတွေရှိရောပါစီးပြီးရောမှာဒီလူမျိုးအောင်ရွာပြင်းရဲ့ဟိုအော်ဒီဂရန်းမျိုးတွန်းလာနေဆုံးရောအချောင်းရောမျိုးဒီဒီရောရောပြည်ကမဖီဒန်ညဒီနောက်ဒီယူပါလေလူရတဲ့ပစ္စည်းချင်းဖိုင်ဒေးဆိုဝင်အရိယာဆိုင်နေတာရှိတဲ့ပစ္စည်းတွေကိုအတော့ကျွန်တော်တို့ပါတုံးပြီးတိုင်းနဲ့တို့နဲ့ဆောင်သွားကြတယ
်စစ်ကောက်စီတပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးတွေအတွင်ပျက်စီးဆုံးရှုံးမှုတွေသေချေထိခိုက်မှုတွေနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးသလိုအခုနောက်ဆုံးဖြစ်ရတဲ့နဲ့ပတ်သက်လို့စစ်ကောက်စီကလက်တလုံးသတင်းထုတ်ပြန်တာမရှိသေးပါဘူးဒီသတင်းပအတွင်းအစောပိုင်းကမိလောင်မှုဖြစ်စဉ်တွေနဲ့ပတ်သက်လို့ကြာသာပတေးနေ့ကစစ်ကောင်စီသတင်းထုတ်ပြန်ရမှာတော့ဒေသခံလက်နက်ကိုင် PDF တပ်ဖွဲ့တွေလက်ချက်အဖြစ်စွပ်စွဲထားပြီးသတင်းမီဒီယာတွေကမှားယွင်းတဲ့သတင်းတွေကိုဝါဒဖြန့်နေတာဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ထို့စစ်တွေကြောင့်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေတွေကြောင့်နေရစွခွန်ခဲ့ရတဲ့ဒေသခံထောင်ကနန်းရှိလာနေပြီလို့လည်းဒေသခံတူက VOA ကိုပြောပါတယ
်။ဘာလို့ဒီထုတ်ပြန်နေတော့ဒီမျိုးကိုလည်းမနေမှာမျိုးထုတ်ပြန်နေတာပေါ့။ကောင်းမွန်တဲ့ချက်ပြည်ရမီးရှူလာတာရှိတယ်။ရွာတော်တော်များများပေါ့မင်းတို့ဘက်ချလာမင်းတို့အုပ်စုဘက်ချလာတော်တော်များများတော့အခုလည်းအော်အော်တောင်းနေတာများပြီ။ပြီးရတော့ဒီရောက်နေပြီလေပြီးရတော့ဆွဆောင်ကတော့ရောတဲ့ဒီခံလာတော့ပြန်ကြည့်လို့မင်းမမှာတော့ဆွဆောင်နေတယ်တော်များလာတယ်။ဘာလို့ငါတော့ထောင်းလို့ရှိမှာလဲ
။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းခဲ့တာတနစ်ကျော်ရှိလာချိန်မှာနိုင်ငံရေးအကြအတဲတွေနဲ့လက်နက်ကင်ပဋိပက္ခတွေဆက်လက်ပေါ်ပေါက်နေတဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းကနေသတိပေးထားပါတယ်ဒီသတင်းပတ်ထဲမှာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဆွေးနွေးဖြေရှာဖို့ကြေညာတဲ့ထုတ်ပြန်တိုက်တွန်းထားပါတယ်